This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
Radio NUG သတင်းရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးဆီယနာရှင်ပြည်တို့မှကင်းဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ Radio NUG ဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့သလိုက်ရပါတယ်။မင်္ဂလာမနက်ခင်းပါခင်ဗျာ။အခုချိန်ကစပြီး Radio NUG မနက်ပိုင်းထုတ်လွှင့်မှုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီရီသတင်းကောင်းထုတ်ချက်တွေကိုကျွန်တော်ຫນွေဦးနိုင်ကတင်ပြပေးပါမယ်ခင်ဗျာ။မင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2024ခုနှစ်နိုဝင်ဘာလ10ရက်နေ့မနက်ပိုင်း Radio NUG စီရီသတင်းများကိုတင်ပြပေးပါတော့မယ်။အခုပထမဆုံးတစ်ပုဒ်အနေနဲ့အင်းတော်မြို့အစိတ်ကုန်းရွာဓမြတိုင်းမြို့မှာတက်မ89တစိပ်ပါသူတွေ့မိတယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။နိုဝင်ဘာလ4ရက်နေ့မနက်7:00ခွဲကန်ကဖြစ်ပွားခဲ့တဲ့အင်းတော်မြို့အပိုင်းအစိတ်ကုန်းကြီးရွာဓမြမှုကြောင့်အင်းတော်နယ်အတွင်အစီအစီများတင်းကျပ်နေကြောင်းဆိုင်ကယ်ကယ်ရီသတင်းရက်ကွက်မှသိရှိရတယ်လို့အင်းတော်မျိုးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ IPDF မှသတင်းဖော်ပြထားပါတယ်။အစိတ်ကုန်းကြီးရွာကိုချမ်းမြေဝေရန်လာရောက်တဲ့တထင်းနဲ့အခြားတအူးစီးလာတဲ့ကာအားအစိတ်ကုန်းကြီးရွာလမ်းတနေရာအရောက်ဆိုင်ကယ်စီးလက်နက်ကင်များမှလက်နက်ပြပြီးတော့ဓမြတိုက်သွားရာငွေကျပ်300ကျော်ခန့်ပါသွားတယ်လို့သိရပါတယ်။ဓမြများစီးလာတဲ့ဆိုင်ကယ်ဟာအနီရောင်းလို့သိရှိရတဲ့အတွက်ကြောင့်ပိုက်စိတ်တိုက်စစ်ဆေးရှာဖွေနေပြီးတော့အင်းတော်စေမိုင်ကုန်းလမ်းဆောင်မှာစစ်ဆေးမှုများတင်းကျပ်နေတယ်လို့ဖော်ပြထားပါတယ်။အဆိုပါဖြစ်စဉ်အတွင်းဓမြတအူးရဲ့အတွင်းအင်ဂျီမှာတက်မ89ဘက်တရီအားတွေ့မြင်လိုက်ရတဲ့အတွက်ကြောင့်စစ်ဆေးနေမှုမှာနေရာလွဲနေကြောင်းပြောဆိုနေကြတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီအန်နာပါခလက်ယုံတက်စကန်နှစ်ခုတိုင်ကျူးကြီးရွာရှိအထိုင်စကန်နဲ့ပကန်တောင်ကယာယီအထိုင်စကန်တို့ကိုအေးအေးသိမ့်ပိုက်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။အမ်မြူအခြေဆိုင်အနောက်ပိုင်းတိုင်းစစ်ဌာနချုပ်ရဲ့လက်ယုံတက်များဖြစ်ကြတဲ့ခမာယ301နဲ့စစ်လက်နက်ပစ္စည်းတူလောင်ယုံတက် COD တို့ကိုအရကတက်တော်အေးကဆက်လက်သိမ့်ပိုက်ခဲ့တယ်လို့ဒေတာတွင်တဲ့ရင်မြင့်ထံကသိရပါတယ်။အမ်မြူ area တဲမှာပါဝင်ပြီးအေးပါတဲ့နာပါခရဲ့အဆိုပါလက်ယုံတက်များသိမ့်ပိုက်နိုင်မှုနဲ့ပတ်သက်ပြီးအေးအေးဘက်ကတစုံတရာတဲ့ရင်ထုတ်ပြန်ထားမရှိသေးပေမဲ့မြေပြင်စီရီတရင်ရင်းမြင့်များနဲ့နှိစက်သူများကအတည်ပြုထားပါရီလက်ရှိမှာတော့နာပါခဌာနချုပ်တီရှိယာအမ်မြူကတရင်များဖြစ်ကြတဲ့ခမာယ303ခမာယ301ဂဒင်300စီတက်ဂန်ကောတထောင်ဖရာပလောင်တောင်ဖရာကုံစာရဖတက်နာပါခအနီးရှိမိုက်ခရိုဝေးတောင်ကုံစစ်လက်နက်တူလောင်ရေးတက် COD အမှတ်၈တိုက်စီးကြောင် BE တရင်တရက်ပင်တက်စကန်နဲ့နာတလဂိတ်များကို AA ကတင်ပိုက်ထားတာဖြစ်ပါရီအမ်မြူကတရင်အများပြားကိုတင်ပိုက်လိုက်ပြီးတဲ့နောက် AA ရဲ့ထိုးစစ်ဟာမကြခင်နာပါခဌာနချုပ်ကရောက်လာတော့မှဖြစ်ပြီးအန်တိုက်ပွဲမှာစစ်ကောင်စီကလေကြောင်း drone လက်နက်ကြီးနဲ့တပ်သားအများပြားကိုအုံပြုခုခံခဲ့ပြီးမြင်အေးရဲ့ပြင်းထန်တဲ့ထိုးစစ်ကိုဟန်တာနိုင်ခြင်းမရှိဘူးလို့သိရပါတယ်။အလားတူရခိုင်ပြည်နယ်ကွာမြို့မြောက်ဘက်မိုင်20အကွာကတိုင်ကျိုးစံပြကြီးရွာခြေဆိုင်စစ်ကောင်စီတပ်စခန်းနဲ့ပကံတောင်ယာယီအထိုင်စခန်းတို့ကိုနိုဝင်ဘာလ6ရက်နေ့မှာအေးကသိမ်းပိုက်ခဲ့ပါသေးတယ်။အဆိုပါတပ်စခန်းနှစ်ခုကိုနိုဝင်ဘာလ5ရက်နေ့ကစတင်ထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်ပြီးတိုင်ကျိုးတိုက်ပွဲကိုစစ်ကူလာတဲ့စစ်ကောင်စီတပ်အင်အား50ခန့်ကိုလည်းမောင်ရွှေကျိုင်အရောက်မှာကြားပြတ်တိုက်ခိုက်ခဲ့ရာအများအပြားသေဆုံးပြီးတော့လက်နက်ချအညံခံသူတွေလည်းရှိတယ်လို့သိရပါတယ်။စစ်ကောင်စီကတောင်ကျိုးရွာနဲ့ပကံတောင်တို့မှာအခိုင်အမာခံစစ်ပြင်ထားပြီးမြင်အေးရဲ့ထိုးစစ်ကိုမခံနိုင်တာကြောင့်ဆက်သွာကြီးရွာကိုတက်ဆုတ်ခဲ့ရပြီးတော့ရိုးတောင်ချေရင်ကကျောင်းတောင်ကြီးရွာနဲ့စင်ကူးကြီးရွာတို့ကိုတက်အင်အား60ခန့်ထပ်မံဖြည့်တင်းခံစစ်ပြင်ထားတယ်လို့သိရပါတယ်ခင်ဗျာ။ ဆက်လက်ပြီးမြိုင်မာဇီးဝဲထွက်လာတဲ့ရဲတပ်ဖွဲ့ဝင်2ဦးတိုက်ခိုက်ခံရပြီးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။မကွေးတိုင်းပခုတ်ကူခရိုင်မြိုင်မြို့နယ်မှာချောင်းစုံဂိတ်ကနေမြိုင်မြို့ပေါ်ကိုဇီးဝဲထွက်လာတဲ့ရဲတပ်ဖွဲ့ဝင်2ဦးကိုစောင့်ကြိုတိုက်ခိုက်ခဲ့ရာ2ဦးလုံးသေဆုံးခဲ့တယ်လို့မြိုင်ပခါပါကထုတ်ပြန်ထားပါတယ်။နိုဝင်ဘာလ9ရက်နေ့မနက်6:25မိနစ်ခန့်မှာမြိုင်မြို့မြောက်ဘက်ချောင်းစုံဂိတ်ကနေဆိုင်ကယ်တစ်စီးနဲ့ဇီးဝဲထွက်လာတဲ့သုံးပွင့်ဘူးရဲအစင်ရှိတဲ့ချစ်စက်မောင်းနဲ့ရဲတပ်သားတအူးကိုပြစ်ခတ်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။အဆိုပါတိုက်ခိုက်မှုအတွင်း၎င်းရဲတပ်ဖွဲ့ဝင်2ဦးစလုံးတိစုံခဲ့ပြီးတော့ MA3 တနက်တလက်ကိုတင်စီရရှိခဲ့တယ်လို့သိရပါတယ်။၎င်းတိုက်ခိုက်မှုကိုမြိုင်မြို့နယ်ပကဖတရင်တက်တက်ခွေးသုံးနဲ့ဂျိုကာပျောက်ကြားတပ်ဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်။မြိုင်မြို့နယ်နဲ့မြို့ပေါ်နေမီများကိုမြိုင်ပကဖကစုမှုထားပြီးတော့စစ်တပ်စခန်းများကိုရိတ်ခါဖျက်တောက်ခြင်း၊ဆက်သွေးရီဖျက်တောက်ခြင်းနဲ့မျက်ခြေမပြတ်စောင့်ကြည့်လှုပ်ရှားတိုက်ခိုက်ခြင်းများလှုပ်ဆောင်ထားတယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတညောင်ရဲစခန်းနဲ့လျှက်စစ်ရုံးခွဲမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့တိုက်ခိုက်ခံရပြီးတော့ခုနှစ်ဦးသေဆုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။မကွေးတိုင်းဆလင်းမြို့နယ်တညောင်တိုက်နယ်ရှိစစ်ကောင်စီတက်ဆွဲထားရာတညောင်ရဲစခန်းနဲ့လျှက်စစ်ခွဲရုံးတို့ကိုတပြိုင်နက်ဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့ရာစစ်သားခုနှစ်ဦးသေဆုံးခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပကဖဆလင်းကထုတ်ပြန်ထားပါတယ်။နိုဝင်ဘာလ9ရက်နေ့မနက်9နာရီခန့်မှာတညောင်ရဲစခန်းနဲ့လျှက်စစ်ခွဲရုံးတို့ကိုလက်နက်ကြီးလက်နက်ငယ်ဒရုန်းများနဲ့ RPG များဖြင့်တပြိုင်နက်တည်းပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။အဆိုပါတိုက်ခိုက်မှုအတွင်းစစ်ကောင်စီတပ်သား9ဦးသေဆုံးခဲ့ပြီးအများအပြားဒဏ်ရာရရှိခဲ့ကတညောင်ရဲစခန်းပတ်လည်ကအဒါစီများကိုလည်းမိရှို့ဖျက်ဆီးနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်။အဆိုပါဆစ်စင်ရေးကိုဆလင်းမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ဆလင်းပကဖနဲ့ရက်ကြီးပကဖများမင်းဘူးခရိုင်ပကဖမကွေးတိုင်းပကဖရဲ့ drone လက်ယုံတပ်ဖွဲ့ဖြစ်တဲ့တိတ်ငှက်နဲ့စိတ်ဖြူဒေါ်လာ1တပ်ဦး6 Guerrilla 4 CGF တို့ကပူးပေါင်းဆောင်ရွက်ခဲ့တာလို့သိရပါတယ်။ဆက်လက်ပြီးဇီးပြူကုံပြူစကန်းကို၄ရက်ဆက် drone စစ်စင်ရေးပြုလုပ်ခဲ့ပြီးတော့အရာရှိတအုပ်အပါဝင်၁၀ဦးတန်ရာရတဲ့တဲ့တင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းပလဲမြို့နယ်ဇီးပြူကုံကြီးရွာရှိပြူစကန်းကိုနိုဝင်ဘာလ၁ရက်နေ့မှ၄ရက်နေ့အထိဗမာအမျိုးသားတော်လှန်ရေးတပ်မတော် BNRE နှီးပညာတရင်က၄ရက်ဆက်တိုက် drone စစ်စင်ရေးပြုလုပ်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။နိုဝင်ဘာလ၁ရက်နေ့ညနေ၄နာရီခွဲမှာပြုလုပ်ခဲ့တဲ့တိုက်ခိုက်မှုမှာစစ်ကောင်စီအရာရှိတအုပ်တပ်သား၁ဦးနဲ့ပြူ၃ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးတော့အရာရှိဖြစ်သူမှာခြေထောက်တစ်ဖက်ဖျက်ထုတ်ရတဲ့အခြေအနေရောက်ခဲ့တယ်လို့ဆိုပါတယ်။ဒါပြင်နိုဝင်ဘာလ2ရက်နေ့မှာလည်းမနက်9နာရီနဲ့ညနေ9နာရီခွဲမှာတကြိမ်စီနဲ့နိုဝင်ဘာလ3ရက်နေ့ည7နာရီခွဲမှာတကြိမ်တိုက်ခိုက်ခဲ့ရာပြူကောင်းဆောင်တအုပ်အပါအဝင်3ဦးဒဏ်ရာရခဲ့ပါသေးတယ်။အလားတူနိုဝင်ဘာလ4ရက်နေ့ညနေ9နာရီမှာလည်းထပ်မံတိုက်ခိုက်ခဲ့ရာပြူစောတိတအုပ်ထိခိုက်ဒဏ်ရာရရှိခဲ့ပြီးတော့ပြူစကန်းအတွင်းမှာရှိတဲ့အဆောင်တလုံးမီးလောင်ပျက်စီးခဲ့တယ်လို့သိရပါတယ်။အဆိုပါ4ရက်တာစစ်စင်ရေးအတွင်းစစ်ကောင်စီတပ်မှအရာရှိအဆင့်တအုပ်အပါအဝင်စုစုပေါင်း10ဦးထိခိုက်ဒဏ်ရာရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ။ဆလဘီဗုဒ္ဓလင်မျိုးနဲ့တဖန်ရွာမှနေအိမ်30နှလုံးကိုမိရှုဖြက်စီးပြီးတော့တပြေပင်ရွာကိုထပ်မံစစ်ကြောင်းထိုးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။နိုဝင်ဘာလ9ရက်နေ့မှာဗုဒ္ဓလင်မျိုးနဲ့မှာအကြမ်းဖက်စစ်တပ်စစ်ကြောင်းကတဖန်ရွာမှပြည်သူပိုင်နေအိမ်30နှလုံးကိုမိရှုဖြက်စီးခဲ့ပြီးတော့တပြေပင်ရွာကိုထပ်မံစစ်ကြောင်းထိုးဝင်ရောက်လျက်ရှိကြောင်းစီပါရွာပကဖထံမှသိရပါရင်စစ်ကြောင်းထိုးဝင်ရောက်နေတာကြောင့်မကြီးအုပ်ရွာတဖန်ရွာအင်းသေးရွာနဲ့တပြေပင်ရွာမှထောင်ထဲချီတဲ့ပြည်သူများဘေးလွတ်ရာထွက်ပြေးနေရပြီးတော့ပြည်သူများဖမ်းဆီးတပ်ဖြတ်ခံရမှုရှိမရှိကိုအတိမပြုတ်နိုင်သေးဘူးလို့သိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်မင်းစစ်သွေးနဲ့ကားရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာစီးရီးသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုຫນွေဦးမိုင်ကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင်။အခုချိန်ကစပြီး Radio UNG မနက်ခင်းပြည်ရင်းသတင်းများကိုတင်ပြပေးပါမယ်။ပြည်တော်စုလွတ်တော်ကိုစားပြုကော်မတီ CRPH နဲ့မန္တလေးဒေသကြားကာလနိုင်ငံရေးအစီအမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းတဲ့မူကြမ်းရေးဆွဲရေးလုပ်ငန်းကော်မတီတို့တွေ့ဆုံဆွေးနွေးတဲ့သတင်းကိုတင်ပြပေးသွားပါမယ်။ပြည်တော်စုလွတ်တော်ကိုစားပြုကော်မတီနဲ့မန္တလေးဒေသကြားကာလနိုင်ငံရေးအစီအမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းတဲ့ရေးဆွဲရေးလုပ်ငန်းကော်မတီတို့သည်2024ခုနှစ်နိုဝင်ဘာလ9ရက်နေ့တွင်ဗီဒီယိုကွန်ဖရင့်မှတဆင့်တွေ့ဆုံဆွေးနွေးခဲ့ပါတယ်။အစည်းအဝေးတွင်နှစ်ဖက်ပြန်လည်မိတ်ဆက်ကြပြီးနောက်မန္တလေးလုပ်ငန်းကော်မတီအနေဖြင့်မန္တလေးဒေသကြားကာလ နိုင်ငံရေးအစီအမံမူကြားရေးဆွဲရေးလုပ်ငန်းစဉ်နဲ့လက်ရှိဆောင်ရွက်နေမှုများအားတာဝန်ရှိသူများကတင်ပြမျှဝေခဲ့လို့သိရပါတယ်။ထို့နောက် CRPH ဥက္ကဋ္ဌနဲ့တကွအဖွဲ့ဝင်များကမန္တလေးလုပ်ငန်းကော်မတီ၏ဆွေးနွေးမေးမြန်းမှုများပေါ်ပြန်လည်ဖြေကြားပြီးအကြံပြုချက်များလည်းပြောကြားခဲ့ကြပါတယ်။ထို့ပြင်ကြားကာလနိုင်ငံရေးအစီအမံနဲ့ဆက်လင်း၍အပြန်အလှန်သဘောထားများအမြင်များကိုရင်းနှီးပွင့်လင်းစွာဆွေးနွေးဖလှယ်ခဲ့ကြပြီးရှေ့လုပ်ငန်းစဉ်များအတွက်လည်းလိုအပ်သလိုချိတ်ဆက်တွေ့ဆုံကြရန်ဆွေးနွေးသဘောတူခဲ့ကြပါတယ်။တွေ့ဆုံပွဲသို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌဦးအောင်ကြည်ညွန့်နဲ့တကွ CRPH အဖွဲ့ဝင်များပါဝင်တက်ရောက်ကြပြီးမန္တလေးလုပ်ငန်းကော်မတီမှလည်းကော်မတီဝင်များတက်ရောက်ခဲ့ကြပါတယ်ရှင်။ဆလပီအမျိုးသားရင်ငွေရေးအစိုးရပင်ရိုင်းဝန်ကြီးဌာနနဲ့ကြာကာလချင်းမျိုးသားတိုင်းပင်ခံကောင်စီတို့တွေ့ဆုံဆွေးနွေးတဲ့သတင်းကိုတင်ပြပါမယ်။အမျိုးသားရင်ငွေရေးအစိုးရပင်ရိုင်းဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဝန်ကြီးများပင်ရိုင်းဝန်ကြီးဌာနစီမံခန့်ခွဲကော်မတီဝင်များတာဝန်ရှိပုဂ္ဂိုလ်များနဲ့ကြာကာလချင်းမျိုးသားတိုင်းပင်ခံကောင်စီတို့ကြားတွေ့ဆုံဆွေးနွေးမှုကိုလွန်မာလ၄ရက်နေ့မွန်းလွဲ၂နာရီအချိန်တွင်အွန်လိုင်းမှတဆင့်ပြုလုပ်ခဲ့ကြရလို့ UNG ပင်ရိုင်းဝန်ကြီးဌာနမှသတင်းထုတ်ပြန်ပါတယ်။အစည်းအဝေးသို့အမျိုးသားရင်ငွေရေးအစိုးရပင်ရိုင်းဝန်ကြီးဌာနတာဝန်ရှိပုဂ္ဂိုလ်များကြာကာလချင်းမျိုးသားတိုင်းပင်ခံကောင်စီ၏ပင်ရိုင်းကော်မတီဝင်များချင်းပြည်ပင်ရိုင်းရေးဘုတ်အဖွဲ့ဥက္ကဋ္ဌမြို့နယ်ပင်ရိုင်းဘုတ်အဖွဲ့ဝင်များစုစုပေါင်း83ဦးတက်ရောက်ခဲ့လို့ဖော်ပြထားပါတယ်။အစည်းအဝေးကိုကြာကာလချင်းမျိုးသားတိုင်းပင်ခံကောင်စီ ICNCCE အလှည့်ကျသဘာပတိဒေါက်တာကင်တန်လင်းမအဖွဲ့မှစကားပြောကြား၍အမျိုးသားရင်ငွေရေးအစိုးရပင်ရိုင်းဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဇော်ဝေစိုးမှအဖွဲ့မိန့်ခွန်းပြောကြားပြီးမြို့နယ်အသီးသီးမှပင်ရိုင်းလုပ်ငန်းဆောင်ရွက်ချက်များကြုံတွေ့ရသည့်အခက်အခဲပြဿနာများကိုရင်းနှီးပွင့်လင်းစွာရှင်းလင်းဆွေးနွေးခဲ့ကြလို့သိရပါတယ်။ထို့နောက်အမျိုးသားရင်ငွေရေးအစိုးရပင်ရိုင်းဝန်ကြီးဌာနပြည်ထောင်စုဝန်ကြီးတာဝန်ရှိသူများနဲ့ကြာကာလချင်းမျိုးသားအတိုင်းပင်ခံကောင်စီမှတာဝန်ရှိသူများအပြန်အလှန်မေးမြန်းဖြေကြားမှုများဆောင်ရွက်ခဲ့ကြပါတယ်။အမျိုးသားရင်ငွေရေးအစိုးရနဲ့ကြာကာလချင်းမျိုးသားတိုင်းပင်ခံကောင်စီတို့ကြားဆက်လက်ပူးပေါင်းဆောင်ရွက်သွားကြရင်းနဲ့ပုံမှန်တွေ့ဆုံမှုများဆက်လက်ဆောင်ရွက်ရေးတို့ကိုဆွေးနွေးခဲ့ကြတယ်လို့ထုတ်ပြန်ထားပါတယ်ရှင်။အမေရိကန်နိုင်ငံဖိုဝင်းမြို့ရှိမြန်မာမိသားစုများနဲ့လူခွင့်ရေးဆိုင်ရာပြည်ထောင်စုဝန်ကြီးဦးအောင်မျိုးမြင့်ဒေါက်တာမီမီဝင်းဘတ်တို့တွေ့ဆုံမဲ့တဲ့တင်ကိုဆက်လက်တင်ပြပါမယ်။နိုမာလ10ရက်နေ့တွင်ဒေါက်တာမီမီဝင်းဘတ်နဲ့ဖိုဝင်းမြို့မိသားစုများတွေ့ဆုံပွဲကျင်းပမယ်လို့တင်ရရှိပါရယ်။နေ့လယ်တနာရီမှညနေ4နာရီထိမြို့လယ်စားကြီးတိုင်မှာတွေ့ဆုံမှာဖြစ်ပြီးအထူးဧည့်သည်ဖြင့်လူခွင့်ရေးဆိုင်ရာပြည်ထောင်စုဝန်ကြီးဦးအောင်မျိုးမြင့်ပါဝင်တက်ရောက်မယ်လို့သိရပါရယ်။အလားတူနိုမာလ17ရက်နေ့တွင်အမေရိကန်နိုင်ငံဖိုဝင်းမြို့ရှိမြန်မာမိသားစုများနဲ့ပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းတွေ့ဆုံမယ်လို့တင်ရရှိပါရယ်။ညနေ6နာရီမှ8နာရီထိဇီတဝင်းကျောင်းတိုင်မှာတွေ့ဆုံမယ်လို့သိရပါရယ်ရှင်။ဆလပီလုံချုံရေးကောင်စီအနေဖြင့်မြမအရေးကိစ္စအလုံးစုံအားပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးတို့တင်သွင်းရတဲ့အတွက်ပြစ်သားစွာလှုံ့ဆော်တင်တယ်လို့တမ္မတ်ကြီးပြောကြားတဲ့သတင်းကိုတင်ပြပါမယ်။လုံချုံရေးကောင်စီအနေဖြင့်မြမအရေးကိစ္စအလုံးစုံအားပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးတို့တင်သွင်းရတဲ့အတွက်ပြစ်သားစွာလှုံ့ဆော်တင်တယ်လို့89ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံမျက်နှာစုံကြီးအစည်းအဝေး၌လူခွင့်ရေးကောင်စီအစည်းအဝေးခန်းစားနဲ့ဆက်လျက်အထွေထွေဆွေးနွေးမှုတွင်ကုလသမဂ္ဂဆိုင်ရာမြမအမြဲတမ်းကိုယ်စားလှယ်တမ္မတ်ကြီးဦးကျော်မိုးထွန်းကပြောပါရဲမိမိအနေဖြင့်လူခွင့်ရေးကောင်စီဤတောင်းဆိုချက်များထပ်လောင်းတောင်းဆိုလို့ရကောင်စီအနေဖြင့်မြမအချက်ဒီအားဖြစ်ရှင်းရာတွင်အရေးပါသည့်အခန်းကဏ္ဍမှဆက်လက်ပါဝင်ရန်တောင်းဆိုပါကြောင်းစစ်ကောင်စီနှင့်တကွ၎င်း၏အနှွေအပွားများကိုလည်းတာဝန်ခံမှုရှိစေရမည်ဖြစ်ပြီးနေနာသူများနှင့်၎င်းတို့၏မိသားစုများအတွက်လည်းတရားဥပဒေအကြောင်းအရမျှတမှုဖြင့်ပြန်လည်ကုစားပေးရမည်ဖြစ်ကြောင်းလုံခြုံရေးကောင်စီအနေဖြင့်ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမှတောင်းဆိုထားသည့်မြမအရေးကိစ္စအလုံးစုံအားအပြည့်ပြည့်ဆိုင်ရာရာဇဝတ်ခုံရုံးတို့တင်သွင်းရတဲ့အတွက်ပြစ်သားစွာလှုံ့ဆော်တင်ကြောင်းတမ်းမတ်ကြီးကပြောပါတယ်။အကြမ်းဖက်မှုဆက်ဝန်းအားရက်တန့်ရန်နဲ့တာဝန်ခံမှုရှိစေရန်ပြစ်ဒဏ်ကင်းလွတ်ခွင့်အားချုပ်ငင်းခြင်းအပြင်အခြားသောနည်းလမ်းမရှိကြောင်းတို့ဖြစ်ရအဖွဲ့ဝင်နိုင်ငံများအနေဖြင့်မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးရန်ရမတည်တည်အထောက်အထားများစုဆောင်းနိုင်ရတဲ့လိုအပ်သည့်အရင်းမြစ်များထောက်ပံ့ပေးရနဲ့၎င်းတို့နဲ့ပူးပေါင်းဆောင်ရွက်ရန်တိုက်တွန်းတောင်းဆိုလိုကြောင်းတမ်းမတ်ကြီးကျော်မိုးထွန်းကပြောကြားခဲ့ပါရှင်။အိန္ဒိယနိုင်ငံများ၌ပိတ်မိနေသည့်ဒုက္ခသည်များအနေဖြင့်လုံခြုံရေးအရစိန်ခေါ်မှုများစွာကြုံတွေ့နေရလို့ကုလသမဂ္ဂထွေထွေညီလာခံ၏ဒါတရကော်မတီစည်းဝေးမှာတမ်မကြီးဖော်ထုတ်တဲ့သတင်းနောက်ထပ်တင်ပြပါမယ်။အိန္ဒိယနိုင်ငံများ၌ပိတ်မိနေသည့်ဒုက္ခသည်များအနေဖြင့်လုံခြုံရေးအရစိန်ခေါ်မှုများစွာကြုံတွေ့နေရလို့89ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံ၏ဒါတရကော်မတီစည်းဝေး၌ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံနှင့်ပြန်လည်ဆွေးနွေးမှုတွင်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ်မကြီးဦးကျော်မိုးထွန်းကပြောပါရဲစစ်ကောင်စီ ရုပ်ရင်းရက်ဆက်သောလေးချောင်းတိုက်ခိုက်မှုများမတရားဖမ်းဆီးချုပ်နှောင်မှုများအကြမ်းဖက်မှုများနဲ့အတင်းကျပ်တပ်သားစုဆောင်းမှုများမှလွတ်မြောက်နိုင်ရန်ရိုဟင်ဂျာအပါအဝင်များစွာသောမြန်မာပြည်သူများအတင်းကျပ်နေရစွန့်ခွာနေရကဝေးလံခေါင်းပြသောနေရာဒေသများသို့ဒီမဟုတ်အိမ်နီးချင်းနိုင်ငံများနဲ့အခြားဒေသတွင်နိုင်ငံများတွင်ခိုလုံနေထိုင်နေရလျက်ရှိကြောင်းလူမှုရေးနောက်ခံအမျိုးမျိုးကွဲပြားကြသည့်ဒုက္ခသည်အများစုနေဖြင့်လဲတတိယနိုင်ငံများ၌နိုင်ငံရေးခိုလုံခွင့်နှင့်ယာယီအကာအကွယ်ပေးမှုများလျှောက်ထားလျက်ရှိကြောင်းဒုက္ခရောက်နေသောမိမိတို့၏မြန်မာပြည်သူများအားအခုငွေပေးရလျက်ရှိသောအင်ရှင်နိုင်ငံအစိုးရများနှင့်ပြည်သူများအားကျေးဇူးတင်ရှိသည့်ဤသူ၎င်းတို့အားလိုအပ်သည့်အခုငွေနှင့်စောင့်ရှောက်မှုများပို့မှုပေးအပ်ပေးရန်တောင်းဆိုလိုပါကြောင်းအဘဲကြောင့်ဆိုသောအိမ်နီးချင်းနိုင်ငံများ၌ပိတ်မိနေသည့်ဒုက္ခသည်များအနေဖြင့်လုံခြုံရေးအရစိန်ခေါ်မှုများစွာကြုံတွေ့နေရပြီးပြန်လည်နေရာချထားရေးအခွင့်အလမ်းများအတွက်ပါဝင်အခြားသောမတိချာမရေရာမှုများကိုလည်းရင်ဆိုင်နေရလျက်ရှိကြောင်းတမတ်ကြီးကပြောပါတယ်၎င်းတို့အနေဖြင့် UNHCR တို့ချင်းကပ်ကနိုင်ငံတကာအကာအကွယ်ရရှိနိုင်ရန်ကြိုးပမ်းလျက်ရှိကြောင်းအများစုမှာ UNHCR ထံမှပြန်ကြားမှုကိုစောင့်ဆိုင်းလျက်ရှိကြောင်း၎င်းတို့အနေဖြင့်စိတ်တန်ရာများရကကုကယ်ရာမေ့နေသည်ဟုခံစားနေရလျက်ရှိကြောင်းတမတ်ကြီးကထပ်လောင်းပြောပါတယ်ရှင်ဘန်ကောက်အနီးရှိစောက်လုပ်ရေးလုပ်ငန်းခွင်များတွင်မြန်မာလုပ်သား160ကျော်ဖမ်းဆီးခံရတဲ့သတင်းကိုဆက်လက်တင်ပြပါမယ်။နိုဝင်ဘာလ6ရက်နေ့ကစမပရကန်ခရိုင်တဲရှိစောက်လုပ်ရေးလုပ်ငန်းခွင်အများစုပါဝင်သောအလုပ်နေရာပေါင်း30ခန်းကိုထိုင်းလာဝကဌာနကကွင်းစင်းစစ်ဆေးခဲ့စဉ်မြန်မာအလုပ်သမား160ကျော်ဖမ်းဆီးခံရကြောင်းထိုင်းသတင်းဌာနများမှဖော်ပြထားပါတယ်။မြန်မာအလုပ်သမားများနှင့်အတူကမ္ဘောဒီးယားနိုင်ငံသား85ဦး၊လာအို2ဦးနဲ့ထိုင်းနိုင်ငံသား49ဦးစုစုပေါင်း289ဦးကိုဖမ်းဆီးခဲ့ကြောင်းထိုင်းလာဝကကထုတ်ပြန်ထားပါတယ်မြန်မာကမ်ဘောဒီးယားလာအိုအလုတ်သမားများသည့်တရားမဝင်ဝင်ရောက်လာမှုအလုတ်လုတ်ကင်ခွင့်ကျော်လွန်နေထိုင်မှုခွင့်ပြုချက်မရှိသောအလုတ်များတွင်ဝင်ရောက်လုတ်ကင်နေမှုအဲ့စင်မတိုင်မှုနှင့်အခြားအမှုများဖြင့်အပွန့်ဖွင့်ထားပြီးထိုင်းနိုင်ငံသားများမှနိုင်ငံခြားသားအလုတ်သမားများကိုတရားမဝင်ခန့်အပ်ထားမှုဖြင့်ဖမ်းဆီးခံရခြင်းဖြစ်ကြောင်းဆိုပါတယ်အလုတ်ရှင်နှင့်အလုတ်သမားများကိုစုစုပေါင်းဗတ်2သိန်းခွဲခန့်တံငွေချမှတ်ထားပြီးအားလုံးကိုဖမ်းဆီးထားကဥပဒေအရဆက်လက်ဆောင်ရွက်သွားမယ်လို့ဆိုပါတယ်တရားမဝင်နိုင်ငံခြားသားအလုပ်သမားများအားဖမ်းဆီးနိုင်နေရေးကိုနိုင်ငံတို့ရဲတပ်ဖွဲ့ကဦးဆောင်ကစမပရကန်ခရိုင်အပြင်အခြားခရိုင်များတွင်လည်းထပ်မံဆောင်ရွက်မည်ဖြစ်ပြီးတရားမဝင်နိုင်ငံခြားသားအလုပ်သမားများကိုတွေ့ရှိပါကသတင်းပို့တိုင်ကြားရန်ထုတ်ပြန်ထားပါတယ်ရှင်စစ်ကောင်စီကဝါရဖြင့်ဘာသာရဲ့အချို့ကိုကျောင်းတွေမှာထည့်သွင်းတင်ကြားဖို့ပြင်ဆင်နေတဲ့တင်းကိုဆက်လက်တင်ပြပါမယ်။အခုလက်ကျန်စာတင်နှစ်ဒါမှမဟုတ်လာမယ့်ပညာသင်နှစ်တွေမှာစစ်တပ်ရဲ့မတရားစစ်မှုထမ်းဥပဒေသူတို့စိတ်ကြိုက်ရေးဆွဲထားတဲ့အခြေခံဥပဒေနဲ့အာဏာရှင်ဆန့်ကျင်တဲ့အင်အားစုတွေကိုပုံဖြတ်ရေးဆွဲထားတဲ့အကြမ်းဖက်ဥပဒေစားတဲ့ဝါရဖြင့်ဘာသာရဲ့တွေကိုစစ်ကောင်စီလက်အောက်ကခြေခံပညာကျောင်းသူကျောင်းသားတွေတင်ယူရဖို့ရှိနေပါပြီလို့ Burma Affair Conflict Study မှသတင်းထုတ်ပြန်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းရန်ကုန်မကွေးမွန်ပြည်နဲ့ရှမ်းပြည်တောင်ပိုင်းကစစ်ကောင်စီထိန်းချုပ်ထားတဲ့မြို့ကြီးတွေမှာအခြေခံပညာထက်တန်းအဆင့်ဆရာဆရာမတွေကိုစစ်တပ်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြည်သူ့စစ်မှုထမ်းဥပဒေအကြမ်းဖက်မှုဥပဒေတွေနဲ့ပတ်သက်ပြီးရဲတိုသင်တန်းတွေပေးနေရလို့ဖော်ပြထားပါတယ်။ဒီသင်တန်းတွေရဲ့ရည်ရွယ်ချက်ကစစ်ကောင်စီရဲ့ဝါရဖြန့်ဘာသာရဲ့တွေကိုဆရာဆရာမတွေကတစင် Grade 11နဲ့ Grade 12တန်းအပါအဝင်အခြေခံပညာကျောင်းတွေကကလေးငယ်တွေနဲ့စေကျော်သက်လူငယ်တွေစီပြန့်နှံ့ရောက်ရှိဖို့ဖြစ်တယ်လို့သိရပါတယ်။ဒီတင်တန်းတွေကိုစစ်ကောင်စီရဲ့ဥပဒေရေးရာဝင်ကြီးဌာနနဲ့ပညာရေးဝင်ကြီးဌာနတို့ပူးပေါင်းလှုပ်ဆောင်တာဖြစ်ပြီးစစ်ကောင်စီရဲ့ဥပဒေအသည့်ပညာပြန့်ပွားရေးဆရာဖြစ်တင်တန်းကိုရန်ကုန်မှာအောက်တိုဘာ28ရက်ကစတင်ခဲ့ကအခြေခံပညာဆရာဆရာမ300ကျော်တက်ရောက်ခဲ့ပါတယ်။တင်တန်းကာလအနေနဲ့အချို့တင်တန်းတွေက10ရက်ကြာမြင့်မှာဖြစ်ပြီးအချို့တင်တန်းတွေကတော့12ရက်ကြာမြင့်မှာဖြစ်ပြီးအခြားစစ်ကောင်စီထိန်းချုပ်ထားတဲ့တိုင်းနဲ့ပြည်နယ်တွေမှာလည်းမကြာမီအလားတူတင်တန်းမျိုးတွေစတင်အကောင်အထည်ဖော်လာနိုင်ချေရှိပါတယ်ရှင်။ဆလပီဝါဒီတာဖက်မှညီနောင်မဟာမိတ်သုံးဖွဲ့ဖက်ကိုဂုံပစ်စည်းများမရောက်အောင်တရုတ်ထောက်လှမ်းရင်းများနဲ့တင်းကျပ်ထားတဲ့တင်းကိုတင်ပြပါမယ်။ဝါပြည်သွေးစည်းငင်ငွေရဲတက်မတော် UWSA ထိန်းချုပ်ဒေသကနေညီနောင်မဟာမိတ်သုံးဖွဲ့ MNDAA TNLA နဲ့ AA တို့ထံဂုံပစ်စည်းများမရောက်ရှိအောင်တရုတ်ဖက်ကထွက်ပေါက်အကုန်လုံးကိုဝါရဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အတူတရုတ်ဖက်ကထောက်လှမ်းရေးတွေပါလုံခြုံရေးလာရောက်ရယူပြီးအထူးတင်းကျပ်ထားတယ်လို့ဒေသတင်းများအရသိရပါတယ်။လူနဲ့ပျက်စီးဝင်ရပြီးလမ်းမကြီးအပြင်အခြားဖြက်လန်းသွားလို့ရတဲ့မြေသားလန်းတွေပေါ်ထိတရုတ်ရဲတွေကဝရဲတွေနဲ့ပေါင်းပြီးတင်းကျပ်ထားတယ်လို့သိရပါတယ်။ဝမိုင်းလာညီနောင်မဟာမိတ်သုံးဖွဲ့ထိန်းချုပ်ထားတဲ့နေဆက်ဂိတ်တွေအပြင် KIA သိမ်းပိုက်ထားတဲ့နေဆက်တွေကိုလည်းတရုတ်ဘက်ကရဲအကန့်အသတ်မရှိပိတ်ပင်ထားတယ်လို့မူဆယ်မှာလည်းပျက်စီးအကန့်အသတ်နဲ့သာထုတ်ခွင့်ပြုထားလို့73စီတွေလည်းစတင်ပြက်လက်လာနေပြီဖြစ်ပါတယ်ရှင်။ ပလဝကောင်စီ PC ရဲ့ဒေသန္တရအစိုးရဌာနများအတွက်ချက်သိန်း 3,000 ကမ်ပိန်းပြုလုပ်နေတဲ့သတင်းကိုနောက်ဆုံးတင်ပြပါမယ်။ချင်းပြည်နယ်ပလဝမြို့နယ်ကချင်းတော်လှန်အင်အားစုတစ်ခုဖြစ်တဲ့ပလဝကောင်စီ PC ရဲ့ဒေသန္တရအစိုးရဌာနများအတွက်အရေးပေါ်လိုအပ်ချက်များဖြစ်တင်းနိုင်ရန်အရှိန်ဟုန်မြင့်တင်ကီမိုတခွန်ကမ်ပိန်းပြုလုပ်နေလို့သိရပါတယ်။ကြာကာလခုမီချင်းမြို့နယ်စုများရေးရတိုင်းပင်ခန်းကောင်စီ IKACC နဲ့ပလဝကောင်စီ PC တို့ဦးစီးပြုလုပ်တဲ့အဆိုပါကမ်ပိန်းကိုနိုဝင်ဘာလ5ရက်ကနေ2025ဇန်နဝါရီလ5ရက်ထိပြုလုပ်သွားမှာဖြစ်ပြီးကျပ်သိန်း 3,000 ရန်ပုံငွေရရှိရတဲ့ရည်ရွယ်ထားလို့ဆိုပါတယ်ကမ်ပိန်းမှာရရှိသောဗန္နငွေများကိုပလဝကောင်စီရဲ့ဌာနများဖြစ်ကြတဲ့ကာကွယ်ရေးရဲတပ်ဖွဲ့ပညာရေးကျန်းမာရေး IDP စခန်းလူသားစာနာအကူအညီစတဲ့ကဏ္ဍဆောင်မှအသုံးပြုသွားမယ်လို့တည်ပြထားပါတယ်လက်ရှိမှာကာကွယ်ဌာနဖြစ်တဲ့စီရက်ပလဝမှာစေရေးအသုံးစိမ့်နဲ့မြေပြင်အရေးပေါ်လိုအပ်ချက်အများပြားရှိနေပြီးရဲတပ်ဖွဲ့ပညာရေးကဏ္ဍကျန်းမာရေးကဏ္ဍတို့မှလည်းလိုအပ်ချက်တွေအများပြားရှိနေတယ်လို့သိရပါတယ်ရှင်အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းထောက်မင်းတီဟန်မင်းစစ်သွေးနဲ့ခါရှဲရိုကပြပို့ထားတာဖြစ်ပါရဲ့ရှင
်ပြည်တွင်းသတင်းတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်အခုဆက်လက်ပြီးတော့တော်လည်းကြပြကန်တာမှာတော့ကျော်မင်းထွန်းနယူးယောက်ရေးသားထားပြီးຫນွေဦးမှုဖတ်ကြားထားတဲ့နှင်းဆိုတဲ့တော်လည်းကြပြကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
နေလွမ်းလွတ်လို့လမ်းကြည့်တဲ့အခါအာယုံထဲမှာပေါ်လာတာနှင်းမြင်တာချစ်လွန်းလို့နမ်းကြည့်တဲ့အခါရေခဲပေါ်မှာအရေပျော်သွားတာနှင်းမြင်တာတတိယလို့ဖုန်းခေါ်တဲ့အခါအတန်ထဲမှာမြင်နေရတာနှင်းမြင်တာအိမ်ပြန်ဖို့လမ်းပြောက်တဲ့အခါအိမ်မက်ပေါ်မှာဆောင်းလိုက်ရတာနှင်းမြင်တာအယုံလင်းလို့နေထွက်တဲ့အခါဖုတ်ဖက်ခါထွက်ခွာသွားတာနှင်းမြင်တာအာနာရှင်ခက်တဲ့ကြမှာအသေးကွဲရတယ်လို့မကြည်ကွဲလို့ပါနှွေဦးတော်လိုင်းရေးမှာရက်စပါနေရင်ရက်စပါမကြခင်နှွေရောက်တော့မှာပါကျော်မင်းထွန်း
Radio NUG သောတာရှင်များခင်ဗျာဒီနေ့မနေ့ရဲ့နောက်ဆုံးအစီအစဉ်အနေနဲ့တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုမှာတော့ရခိုင်ဘာသာနဲ့တပတ်အတွင်းသတင်းတွေကိုယူလှတန်တာကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါရယ်ခင်ဗျာ
တာလီစွာပါ Radio NUG တပတ်အတွင်းသတင်းတွေကိုရခိုင်ဘာသာနောက်တောင်စပီလာဖို့ခိုက်ပါရယ်အကျဉ်ရူလှတန်တာပါမြန်မာနိုင်ငံမှာစကားစကားလူအခွန်အရေးရှိုးဖောင်းမှုတိကိုကုလသမဂ္ဂနောက်ပေးသပြီးကအရေးယူဆောင်ရမှုတိနှေးကွေးမှုတိကိုဆွေးနွေးခရလို့ပြည်ထောင်စုဝန်ကြီးဦးအောင်မြို့မှာအသိပ္ပိရိသတော်ကိုတောင်းစားပြရှာပါရယ်နယူးယောက်မြို့မှာကျင်းပါရယ် Asian Day for Burma Myanmar အခမ်းအနားကိုလူအခွန်အရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်မြို့မှာတရောက်ဆွေးနွေးခပါရယ်ကုလသမဂ္ဂအထွေထွေညီလာခံမှာအစီရင်ခံစာတန်သွန်းခရကုလသမဂ္ဂစုံစမ်းစိုက်စစ်ရေးအရာရှိ Mr. Don Andrews ကသူ၏နောက်ဆုံးအစီရင်ခံစာနာမြန်မာနိုင်ငံ၏လရှိအခရီးအနေဒီအပရန်ဖာဆိုင်အုပ်စုကိုနိုင်ငံတကာအနေနဲ့ဒေထောက်ပို့ပြီးတီရောင်းရီအရေးရူဆောင်ရမှုတိဖရိုက်လာဖို့အကောင်ကိုပရဂရလာခါပါရီဆွေးနွေးပွဲမှာတော့ခလူအခွန်ရေးဆိုင်ရာဝင်ဂရီအနေနဲ့လရှိမြန်မာနိုင်ငံ၏လူအခွန်ရေးရှုဖောင်းမှုနိုင်ငံတကာရာဇဝတ်မှုအခရီးအနေတိညွန့်အပရန်ကုလသမဂ္ဂနောက်ဘဲသားပြီးကအရေးရူဆောင်ရမှုတိနှေးကွေးမှုတိအပေါ်မှာဒေထောက်ပို့မှုပြီးကပရန်ထန်တီရောင်းရီလှူဆောင်ရှာတိကိုမြန်မာပြည်သူတိကမော်လန်နေရအကောင်နိုင်ငံတကာအနေနဲ့အကရန်ဖာဆိုင်အုပ်စု၏ဇာ၄ကွာကိုမဆိုမယုံကြဲပေအမရန်ဆုံးထေရောက်ရဲ့အရေးရူမှုတိလှုပ်ဆောင်နိုင်ဖို့အတွက်ပရိုဂရခါရီလိုအော်တိုဘာလ30တရဆိုရှယ်မီဒီယာမှာပြည်ထောင်စုဝန်ကြီးဦးအောင်မြင့်မကဆိုထားပါရယ်အခမ်းအနားမှာနိုင်ငံခရရီဒုတိယဝန်ကြီးဦးမိုးစောဦးကအဖွဲ့စကားပရိုဂရပိကကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံကိုယ်စားလှယ်သံအမဲကြီးဦးကျော်မုံထွန်းနဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရာရီဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဆာဆာရုကအပိတ်အမစကားပရိုဂရခါပါရယ်ဆလာပိကတရမဝံမြန်မာစိတ်ဦးစုကအာနာသိညူဘရိရှင်ကစားပိကလီယိုင်စီထောင်းလဲရင်းနီပညာနာ PCD လာနေတီကိုအပရိုင်မေပြည်သူတီကိုဖိနိုင်ရီအတွက်လွေမစွာအသုံးပြုနေတဲ့တောင်းကိုတောင်းစားပေးပါမယ်ခွန် က်ဆီကိုဂရီမောက်ကိုလာသမကအထွေထွေညီလာခဲ့ပထမကော်မတီဤအာဂါသာဟန်လန်ဘရောင်ကောင်ဆာဖရာဘာသာရဲဆိုင်ရာဆွေးနွေးမှုမှာကုလသမဂ္ဂဆိုင်ရာမြန်မာအမေရိကန်ကိုယ်စားလှယ်တဲ့အမဂရီဦးကျော်မုံထွန်းကအခုပိုင်ဘရောကာပါရီစိုက်တဲဤတရမဝံအာနာသိမ့်မုံကောင်အာဂါသာဆိုင်ရာလှုပ်ဆောင်မှုတီရက်တန်ခါရာကောင်အဆိုပါအာဂါသာနင်းပညာတီကိုလူအခွန်ရီရှိုးဖောင်းမှုတီမှာဇိုင်းအုပ်စုကအသွန်ပရိုပိုဆာကိုစိုးရိမ်မှုတီမရန်တာခါခရန်ကောင်ရောင်းစီမံကိန်းကိုဆိုင်ငန်ထားခါကောင်စိုက်တဲကအရဲသားပရိသူတီကိုဖိနှိုင်းရီအတွန်အသွန်ပရိုခရာမခန်ရာစီပေါ်တော့ဂျပန်နိုင်ငံဤကရတန်ကာကွေမှုတီအပေါ်မှာကျေးဇူးတောင်ကောင်အာဂါသာဟန်လွန်ဘရောင်၎င်းနာစားစဲနေရီနင်းပညာတီနာအာဂါသာအခရပရုစားသွေမှုတီပရိသူတီအကျိုးအတော်သာမကစိုက်ပွေးတီအတော်အသွန်ပရိုနိုင်ငံကောင်တရမဝံမြန်မာဆိုင်အုပ်စုကအာနာသိမ့်ယုံပရိချိန်ကစားပရိကေလီယိုင်စီထောင်လန်ရီနင်းပညာနာပေးစီတီလာနေတီကိုအပရိုင်းမေပရိသူတီကိုဖိနှိုင်းရီအတော်လွေမစွာအသွန်ပရိနင်းကောင်တဲ့အမက်ဂရီကဘရိုဘာရီစိုက်တဲ့အီအရက်သားပရိသူတီအပေါ်လီယန်နာဘုံဂရီခရန်ကိုကန်သက်နိုင်ဖို့ဆိုင်လာနေပစ္စည်းတီနာရေမွန်ဝီတီဆိုင်အုပ်စုဘကိုမရောက်ရီကန်သက်နိုင်ဖို့တော့ဗြိတိန် EU နာကနေဒါနိုင်ငံတီကဆိုင်အုပ်စုနာ၎င်းဩဇာခံအဖွဲ့လူပုံးကိုတီအပေါ်ဥတီကန်သက်ဘိုက်ဆိုအရေယူမှုတီထဲမန်ဘရီဂေရှာမဲခါခရန်အားဂျေစုတောင်ကောင်လေးတဲအမဲဂရီကထဲလောင်ဘရီဂေဘရိုဘာရီဆလာဘရီဂေနိုင်ငံတော်ဝန်အဂရန်ဖာဆိုင်အုပ်စုကောင်အမျိုးသမီး55ဦးနာအမျိုးသားရှိုင်းစင်နှဦးစုစုပေါင်း338ဦးတည်ဆုံခါဘရီဂေရခိုင်ပြည်နယ်မှာ44ဦးဖရာတည်ဆုံမှုအများစုဒေသဖရိုက်တဲ့တောင်ကိုတောင်းစားပေးပါမယ်နိုင်ငံရေးအကြံသားတိကုညီဆောင်ရှောင်းရေးအတန်ကကောက်ယူထားရေးတတော်အရှာအလာတိအရာ2024ခု၌အော်တိုဘာလတရနေ့ကနေ30တရနေ့အထိနိုင်ငံတော်ဝန်အဂရန်ဖာဆိုင်အုပ်စုကောင်အမျိုးသမီး55ဦးနာအမျိုးသားရှိုင်းစစ်2ဦးစုစုပေါင်းတရ38ဦးတည်ဆုံခါပရိဂေရခိုင်ပြည်နယ်မှာ44ဦးနာတည်ဆုံမှုအများဆုံးဒေသဖရိုက်တယ်လို့ခေါ်ပြပါရယ်ယွန်အဘရောင်တလာတာအတော်နိုင်ငံတော်ဝန်အဂရန်ဖာဆိုင်အုပ်စုကအမျိုးသမီးနှိုက်စင်နိုင်ဦးနာအမျိုးသား30ခရောက်ဦးစုစုပေါင်း50ရှိုင်းဦးကိုနွင်ဦးတော်လန်ရိတ်ကိစားနာဆဲလန်ပရိဂေဖန်စီခါပရိဂေမကွေးတိုင်းမှာ63ဦးနာအများဆုံးဖန်စီခံခါရပါရယ်အဆိုပါကာလအတော်နိုင်ငံတော်ဝန်ရှိအဂရန်ဖာဆိုင်အုပ်စု၏လာအောက်ခံတရရုံတီကမတရပုံမတိနောင်ထောင်တန်ရှာမဲခံရပရိကေလာဟင်အကြွန့်ထောင်တီမှာထိမ့်သိမ့်ခံနေရတဲ့အမျိုးသမီးရှိုင်းဦးနာအမျိုးသားနှိုက်စီကိုဦးစုစုပေါင်း38ဦးရှိခါပရိကေစကိုင်းတိုင်းမှာ32ဦးနာအများဆုံးထောင်တန်ရှာမဲခံခါရပါရယ်ဆလာပီကေရခိုင်ဖာကိုလာရီလန်ဂရောင်တီကိုပိတ်ဆို့ဖို့ကရုဆာနေရီစိုက်ကောင်စီတဲတီကိုမကွေးပြည်သူကကွေရီတဲဖွေဂရာဖရက်တိုက်ခိုက်ရီတတော်ကိုတောင်းစားပြပါမယ်ရခိုင်ပြည်နယ်ဖာကိုလာဖို့လန်ဂရောင်ကိုဘိုက်ဆိုဖို့ကရုစနေရီစိုက်ကောင်စီတဲတီကိုမကွေတိုင်းကပြေတုကကွေရီတဲဖွေတီဂရာဖရက်တိုက်ခိုင်းနေစောကောင်အထာမလှနေမှာဇိုင်းရီတာမနီရီလို့အထာမလှပြေတုခကွေရီအဖွေကပြောပါရယ်ရခိုင်ပြည်နယ်နောက်မကွေတိုင်းကိုရှိုက်စားထားရလန်ပိုင်တီနာပသိမ်မုံရာလန်ပိုင်ကိုလာရောက်ပိတ်ဆို့တဲဆွေဖို့စိုက်ကောင်စီဖကကရုစနေစောကောင်အထာမလှမလို့နေပြေတုခကွေရီတဲဖွေတီကတိုင်ပွေတီဖရိုင်းနေစောနောက်ပဲတာလို့အခုပိုင်ပရော့ဆိုလိုက်စောဖရိုက်ပါရယ်မလွန်တဲနေမှာရှိရီကကွေရီပိုက်စီစားရုံကာပါစားနိုင်နောက်ကွန်ကရစ်ကာပါစားတစီကအာအာတရာဝန်ချန်စောအထာမလာမရုံးနေနာရခိုင်ပြည်နေအမရုံးနေတို့စားတွေ့ထားရေလန်ပိုင်တိပသိမ်မောရာလန်ပိုင်တိမှာစိုက်ကောင်စီတဲတိလာရောက်ပြီပိုက်ဆိုခါစောကောင်အော်တိုဘာ30နာ30တရာမှာတိုက်ပွေတိပရန့်ထန်ခါရီလို့သိရပါရယ်ပြည်သူကကွေရီတဲတိစုံမို့ထားရနေမြေကိုလာရောက်ပိုက်ဆိုရီစိုက်ကောင်စီတဲတိကိုအော်တိုဘာလ30ရာနေကပရိဒါမိုင်းတိဆွေမိုင်းတိနာတိုက်ခိုက်ခါစောမှာစိုက်တက်ဖာကတည်ဆုံထိခိုက်ဒန်ရာရီလူတိမရခါရီလို့သိရပါရယ်ယောင်အဘရောင်အော်တိုဘာလ30တရာနေမို့ထားဖာကလေလူသားတတိုင်းအဖရိုက်ဖန်စီခံထားရရအရသတီကိုအတုံးပရူပရီဂေလာနေခရီတီနာပိုက်ခဲပနာပသိမ်မုံရာလမ်မာဂရီတရှာစိုက်ကရောင်းထိုးလာရစိုက်ကောင်စီတဲဖွေမိုင်းကွန်ထေရောက်ရှင်မှာပဒေတာမိုင်းတိုင်မိုင်းဆွေမိုင်းတီနာတဲပရီဂေတိုက်ခိုက်ဟန်တာနိုင်ခရီလို့အသိပေးထားပါရယ်ဒေတိုက်ပွဲမှာစိုက်ကောင်စီဘာကစေတအုပ်တိဆုံးမနာစေခွန်နိုင်ဥဒေရာရာလခရီလို့တတရထားကလေးတို့အတေပရူနိုင်ဖို့ဆာလာစုံစဲနေရီလို့အထာမန်လာမရုံနေပြည်သူကကွေရီတဲဖွေကထုတ်ပြန်ပါရယ်လာဟိမှာအထာမန်လာမရုံနေအတော်မှာစိုက်ရီတာမနေပြီးကစိုက်ကောင်စီတဲတိစိုက်ကောင်ထိုးလာစော်ကိုဟန်တာနေရရဲ့အတော်ပြည်သူလူထုအနေနဲ့လာနေနောက်ခေယံရိခတိကူညီပန်ပူပီဖို့အထာမလာပြည်သူကကွေရီတဲဖွေကမိုက်တာရဲခံထားပါရယ်ရခိုင်ပြည်နယ်မှာတိုက်ပွေတိပရန့်ထန်နေစောကောင်ရခိုင်ပြည်နယ်နောက်ထိစဲနေရီမကွေတိုင်းပကိုတိုင်းနောက်အေရာဝတီတိုင်းတို့ကစားဆက်လန်ပိုင်တိကိုစိုက်ကောင်စီဖက်က လုံချုံရီတိုမရန်ထရီလို့သိရပါရယ်အခုတောင်စာပိခရီတတန်တီကို Radio NUG အဖွေသားတီကပြဖို့ထားဆော့ဖိုက်ပါရယ
်ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 18.9 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာတိုက်ရိုက်ဖမ်းလို့နိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်ရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝန်ကြီးဌာနကထုတ်လင်းနေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်